အမေရိကန်သမ္မတအိမ်ပြည်တော်အမျိုးသားလုံခြုံရေးချန်ပီယံဂျိတ်ဆူလီဗန်နဲ့တရုတ်နိုင်ငံသားဝန်ကြီးဝမ်ဂျီတို့တွေ့ဆုံစဉ်မှာနှစ်နိုင်ငံအရေးကိစ္စဒေသတွင်းကိစ္စတွေနဲ့အတူမြို့မအရေးကိုလည်းထည့်ဆွေးနွေးခဲ့ကြပါတယ်။ကမ္ဘာအင်အားကြီးနှစ်နိုင်ငံထိပ်ပိုင်းမဟာဗျူဟာကျတဲ့ဆွေးနွေးပွဲထဲမှာမြို့မအရေးဆွေးနွေးဖြစ်ခဲ့တာကမြို့မအရေးနှစ်ဖက်ပူးပေါင်းဆောင်ရွက်မှုဖြစ်လာနိုင်တယ်လို့သုံးသပ်နေကြပါတယ်။ဦးဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီနေ့အင်ကာနေ့နဲ့မနေ့ဗိုလ်ရုနေ့တွေမှာလုတ်ခဲ့တဲ့ဒီဆွေးနွေးပွဲတဲ့ကမ္ဘာထိပ်တန်းအရေးတွေဖြစ်တဲ့ရုရှားယူကရိန်းစစ်ပွဲထိုင်ဝမ်အရေးတို့ကိုအဓိကဆွေးနွေးခဲ့ကြပြီးမြောက်ကိုရီးယားမြန်မာနဲ့အရှေ့လယ်ပိုင်းအရေးတွေမှာနှစ်ဖက်ပုံစိုးရင်ချက်တွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြတာပါအခုလိုမြန်မာအရေးထည့်ဆွေးနွေးတာရဲ့အရေးပါပုံကိုမြန်မာဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းဒရိုက်မစ်ချဲကအခုလိုထောက်ပြပါတယ
် Well first it's encouraging that the United States and China put this on
ပထမကတော့အမေရိကန်နဲ့တရုတ်အနေနဲ့အခုလိုမြန်မာအရေးထက်ဆွေးနွေးခဲ့ပြီးအရေးပါမှုနဲ့မျက်မှောက်မှုကိုပြလိုက်တာကအားရစရာကောင်းတယ်လို့မြင်ပါတယ်ဒါပေမဲ့အမေရိကန်အနေနဲ့တရုတ်ဟာမြန်မာအတွက်အရေးရှိတည်ထောင်မဲ့အဖြေရှာဖို့အနည်းနဲ့များအရေးပါတာကိုအတိအမှတ်ပြုပြီးအခုလိုဆွေးနွေးသလားဆိုတာတော့မသိကြပါဘူးတရုတ်အနေနဲ့ကလည်းအမေရိကန်ပါဝင်လာမှာကိုစိတ်ဝင်စားရလားလဲကျွန်တော်အတွေ့အကြုံအရမသိကြပါဘူးဘလို့ပဲဖြစ်ဖြစ်အခုလိုဆွေးနွေးလာတာကမြန်မာပုံမှန်အခြေအနေပြန်ဖြစ်လာဖို့အာဏာသိမ်းမှုကနေပြန်ပြောင်းသွားစေဖို့ဝိုင်းကြိုးစားကြတာကတော့တကယ့်ကိုကောင်းတဲ့လက္ခဏာပါ
အခုလိုမြန်မာအရေးပုံစိုးရင်ချက်ထက်ဆွေးနွေးခဲ့တာအပေါ်အမေရိကန်ငြိမ်းချမ်းရေးအဖွဲ့ USIP ရဲ့မြန်မာအရေးအညွှန်ကြားမှုဂျေဆန်တာဝါကလည်းအခုလိုသုံးသပ်ပါတယ
် On one hand that Beijing recently received the new UN special envoy
တဖက်မှာတော့ဒီအစိုးရအနေနဲ့မကြာခင်ကပဲကုလသမဂ္ဂအထူးကိုယ်စားလှယ်အစ်ကိုလက်ခံတွေ့ဆုံတာကတခြားနိုင်ငံတကာအတိုင်းဝိုင်းနဲ့အတိုင်းတာတစ်ခုထိညှိနှိုင်းသွားဖို့လိုအပ်ချက်ကိုအချက်ပြလိုက်တာပါသူတို့ပြင်တရုတ်ရဲ့ဂျိုးစီဝါတွေကစစ်ပွဲစုံတွေထဲပူပူရောက်လာတဲ့အချိန်နဲ့စစ်ပွဲထဲပါနေတဲ့အဖွဲ့တချို့နဲ့ဂျာဆွေးနွေးပွဲတွေဂျာဝင်လုပ်ပေးတာကရက်ဆိုင်လာတဲ့အချိန်မျိုးမှာပေါ့နော်။ဒါပေမဲ့တခြားတစ်ဖက်မှာလည်းတရုတ်အနေနဲ့ကသူ့ချင်းကနီးနဲ့လိုက်လုံးကြီးထွေရှိမဲ့နိုင်ငံတကာပါဝင်ပတ်သက်မှုမျိုးကပဲလက်ခံမှာကိုလည်းပြနေခဲ့ပါတယ်။ဒီမိုကရေစီဘက်ကရိမ်းတဲ့အရေးပါသူတွေနောက်ဒီမိုကရေစီရရှိရေးထောက်ခံသူတွေအရေးပါတဲ့အင်အားစုတွေအပေါ်မကြည်လည်မှုတွေလည်းပူပြလာနေခဲ့ပါလေ
အခုတစ်ခါဒီထိတ်တန်းအဆင့်ဆွေးနွေးပွဲတဲ့မြန်မာကိုထည့်ဆွေးနွေးခဲ့တာပေါ်တရုတ်ခြေဆိုင်တရုတ်မြန်မာရေးလေလာသုံးသပ်သူဒေါက်တာလှကျော်စောကလည်းအခုလိုအကောင်းမြင်ပါတယ
်တတိထားပြီးတော့အကောင်းမြင်တာပေါ့နော်ဒီတချို့ကကြောက်နေတာအမေရိကန်နဲ့တရုတ်ရဲ့ proxy war ရမှာမှပြမဖြစ်မလားလို့ပူနေကြတာပေါ့နော်ကျမကတော့မထင်ဘူးဘာဖြစ်လို့လဲဆိုတော့အမေရိကန်လည်းသူ့ဟာနဲ့သူအလုပ်ရှုပ်နေတာလေအဲ့တော့အဲ့လိုကာလမှာတရုတ်ကဝင်ပြီးတော့ဗမာပြည်မှာရှိတဲ့ပါဝင်တဲ့လူတွေအားလုံးပေါ့ stakeholders တွေလို့သူတို့သုံးတာ哦အဲ့လူတွေအားလုံးစစ်စစ်ဆွေးနွေးတဲ့စပွဲပေါ်ရောက်အောင်တရုတ်ကနီလန်ပေါင်းစုံတုံးနေတာပဲလေအဲ့တော့အဲ့ဒီလမ်းကနည်းနည်းပို့ပြီးတော့ရှေ့ရောက်လာမယ်ထင်တယ်ဒါပေမဲ့ကျွန်မအမြင်ဒီစစ်ကောင်စီကအခုတည်းလက်မခံနိုင်ဘူးဖြစ်နေတယ်ဗျာသူတို့ကိုသူတို့နိုင်အောင်မယ်လို့များထင်တယ်အမပြောတတ်ဘူးလေသူတို့နည်းနည်းမှချော့ခြင်းနဲ့ပုံမရဘူးဒါမဲ့နိုင်ငံတကာအခြေအနေအကျဉ်းတော့တရုတ်နဲ့အမေရိကန်ဆက်ဆံရေးကောင်းလာဆိုဗမာပြည်အရေးကိုဝိုင်းဝန်းကူညီဖြည့်ရှင်းမှုတရုတ်ရှာနေတဲ့လမ်းတွေတော့တော်တော်နှိစပ်သွားတာပေါ့နော
်အဲ့ဒီတော့အခုဆွေးနွေးပွဲကနေရှေ့မှာဒီနိုင်ငံကြီးနှစ်နိုင်ငံမြမရေးပူပေါင်းဆောင်ရွက်လာနိုင်ပါလားလို့မေးတာမှာပမ်မကြီးဟောင်းဒရိုက်မချေကအခုလိုဆက်ထောက်ပြပါတယ
် Well it depends I don't know how much cooperation is involved at least there's
ဒီပွဲမှာဘလောက်ထိပူးပေါင်းဆောင်ရွက်မှုတွေရလာခဲ့တယ်လဲတော့မသိပါဘူးအဲ့ဒီအပေါ်မူတည်ပါတယ်ဒါပေမဲ့အနည်းဆုံးတော့နှစ်ဖက်တစုံတရာဆွေးနွေးခဲ့ကြမယ်အရင်တရုတ်ကမြန်မာအရေးမှာအမေရိကန်ကိုအမြဲတမ်းတရားရှိခဲ့တာကနေအခုနှစ်ဖက်အကြားနားလည်မှုတချို့ရှိခဲ့တယ်နှစ်ဖက်အကျိုးစီးပွားတွေကိုတေးကြအောင်ဆွေးနွေးခဲ့ပြီးထပ်တူကြတာရှိမလားကြည့်နိုင်ခဲ့ပုံရပါတယ်။ဒါကြောင့်တဖြည်းဖြည်းနဲ့မြန်မာပိုအကျိုးရှိဖို့ဒီနိုင်ငံပူးပေါင်းဆောင်ရွက်တာတွေဖြစ်လာနိုင်မယ်ထင်ပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဒီဆွေးနွေးမှုတွေကနေအားလုံးလူသိရှင်ကြားရလာမျိုးထုတ်ပြန်တာတော့များများဆဆမရှိသေးပါဘူး။ဒါပေမဲ့အမေရိကန်နဲ့တရုတ်ဒီနေ့ဆွေးနွေးတာတွေအားလုံးကအဖြေကောင်းတစ်ခုရဖို့နှစ်ဖက်နားလည်မှုလွဲပြီးအဟံတဖြစ်မှာကိုရှောင်ရှားဖို့ဆိုတော့မြန်မာကိုထက်ဆွေးနွေးတာကိုကကောင်းနေပါတယ
်။ဒါအပြင်ဒီဆွေးနွေးပွဲတဲ့အဓိကဆွေးနွေးနိုင်ခဲ့တာနဲ့အခုလိုပူးပေါင်းဆောင်ရွက်မှုဖြစ်လာနိုင်တာပေါ့ဒေါက်တာလှကျော်စောကလည်းအခုလိုဆက်ရှင်းပြပါတယ
်။ကျမကကြည့်တာတော့အဲ့ဒီအားလုံးကိုဆက်ဆက်ဆွေးနွေးစပွဲပေါ်ကိုရောက်ဖို့ပဲကြိုးစားနေတယ်ထင်တယ်။ဟိုအမေရိကန်ကလည်းအဲ့ဒီဟာကိုပဲအားပေးမယ်ထင်တယ်။တရုတ်ကတော့အစိုးရကပြောပြပါလေနော်။အဲဆက်ဆက်ဆွေးနွေးစပွဲပေါ်မှာရောက်ဖို့ဆိုတာပြောပြပါဆိုတော့ အဲ့ဒီဆွေးနွေးပွဲပေါ်လာဖို့ပဲဆိုဝိုင်းကြိုးစားမယ်ထင်တယ်။နောက်တစ်ခေါက်ဖြစ်မယ်ဟိုအာဆီယံရဲ့နောက်ခေါင်းဆောင်ဖြစ်မယ်မလေးရှားကအန်ဝါကလည်းအဲ့လိုပဲပြောတယ်။သူတို့အတတ်နိုင်ဆုံးဒီဗမာပြည်အရေးကတော့ဖြည့်ရှင်းမှဖြစ်တယ်တဲ့။မဖြည့်ရှင်းတော့မဖြစ်ဘူးလို့အဲ့လိုပြောနေတာပဲ
။တကယ်တော့ဒီနှစ်ဖက်ပူးပေါင်းဆောင်ရွက်မှုကနေတခြားအရေးပါတဲ့အိန္ဒိယ၊ထိုင်း၊ပါဝင်အာဆီယံနဲ့ဂျပန်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေဆက်ဖြစ်လာရင်တော့မြန်မာအတွက်အကောင်းဆုံးပဲလို့ဒီသုံးသက်သူတွေကထောက်ပြခဲ့ကြပါတယ်ခင်ဗျ။